နိုင်ငံတော်ဝန်မှာမဲပေးပိုင်ခွင့်ရှိသူစီးရင်ဟာ33ဒသမ5တန်းခန့်ရှိမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့သတင်းထုတ်ပြန်ရေးအဖွဲ့ဝင်ဦးတောင်းလှိုင်ကပြောပါတယ်။ဒါပြင်လည်းရွှေ့ပြောင်းနေထိုင်သူစီးရင်တွေကိုထပ်ပြီးတော့တိုးမယ်ဆိုရင်လည်းမဲပေးပိုင်ခွင့်ရှိသူစီးရင်ဟာတိတ်ပြီးတော့ကွာခြားတော့မှာမဟုတ်ဘူးလို့ပြောပါတယ်။
လို့ရှိတော့ကျွန်တော်တို့32တက်မှ5တာ3ကကြီးရပါဗျာ3ကကြီးဆိုရင်ရပုံး180နဲ့အထက်မက်ဆန်နာရှင်နေရှိနိုင်တယ်ရွှေပြောင်းပုံကိုယ်တွေသူတို့ရဲ့ဥစ္စာလည်းရှိသေးတော့ဒီပေါ်မှာတော့သူတို့စရင်ဘောရတော့အနှုတ်သွင်းရှိမယ်ဒါမှမသိတော့မပြောင်းသိအများကြီးပြောင်းလဲစရာမရှိဘူး
မဲပေးပိုင်ခွင့်ရှိတဲ့မက်ဆန်နာရှင်တွေရဲ့စီးရင်ကိုပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကနေ26ရက်နေ့အထိနိုင Bamala, so be all Nanga party to show a megon tolari shini barri. Tajamo, Nanganda, Messi and Mario and Balashi by the Lelo, Majiro Udang Langa, the Choniari, Ma Ye Bejao, name ye Lojo Ejamu Chi in Eri Jama, Messi and Gira Yago Tabiro, Dotaramo, see in Tijago, Kuche Mamatina, they will look your barri.
The Nanga Loma or Messi in Mamauya. No, Messi and Dama Avian Solution, General, and Nima Babil to Chudely Side.
တချို့ပြင်ထားတာလည်းပြန်မပြင်ထားရဲဆိုတဲ့အနေထားလေးတွေရှိတယ်အဲ့လိုရခုကျွန်တော်ကဒေတာတွေကစုတုံးဆိုတော့အပြတ်ပြောလို့မရဘူးကျွန်တော်မက်ဆေ့နေအကုန်လုံးအမှန်ရရှိရေးပေါ့နော်အခုမက်ဆာနာရှင်တွေရဲ့တင်ပြချက်တွေကိုကျွန်တော်တို့ဒေတာစနစ်ကြီးစုစည်းပြီးတော့ကွန်ပျူတာရိုက်မှာကွန်ပျူတာဒီပရိုဂရမ်နင်းတွေမှာအောက်အောင်ကျွန်တော်တို့ဒေတာပြန်စင့်နေပြင်ဆင်ပြီးတဲ့မက်ဆေ့တွေကိုရွှေကောက
ကျွန်တော်တို့ဆောင်ရွက်နေတယ်เนาะအဲ့ဒါကိုကျွန်တော်တို့အသေးစိတ်ပြီးလို့ရှိရင်ကျွန်တော်တို့နောက်ဆုံးမဲဇင်းအချောထုတ်ပြန်ပေးတဲ့အထိဆောင်ရွက်ဖို့စီစဉ်ထားပါပြီးတော့ final မဲဇင်းကိုလည်းခုနကျွန်တော်ပြောလို့ပေါ့တတိယလက်မှတ်နဲ့အတူဆောင်ရွက်ပေးဖို့ရှိတယ
်ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့သတင်းထုတ်ပြန်ရေးအဖွဲ့ဝင်ဦးတောင်းလှိုင်ပြောပြသွားတာပါရှင်တစ်ဆက်သေးပါပဲမဲဆွယ်စီယုံရေးကာလမတိုင်ခင်နဲ့မဲဆွယ်စီယုံရေးကာလတွေအတွင်းမှာမဲဆွယ်စီယုံရေးစီမင်းစည်းကမ်းတွေဖောက်ပြက်လို့ဆိုပြီးတော့ပါတီ3ခုကတိုင်ကြားထားတဲ့အမှုပေါင်း20လောက်ပြည်တော်စုရွေးကောက်ပွဲကော်မရှင်မှာရှိတယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ဒုတိယညွှန်ချုပ်ဦးလာမောင်ချိုကပြောပါတယ
်ဟိုရွေးကောက်ပွဲမဲဆွယ်စီယုံရေးမတိုင်ခင်ကာလရဲ့နောက်တစ်ခါကျွန်တော်ရွေးကောက်ပွဲမဲဆွယ်စီယုံရေးကာလအတွင်းပေါ့နော်တော့လက်ရှိပေါ့တိုင်တာတော့ပါတီ၃ခုလောက်ရှိပါတယ်ခင်ဗျတော့ကျွန်တော်လောက်ထားတယ်ကျွန်တော်ရင်မှန်တမ်းလေးရတော့20ကျော်ရှိပါတယ်ခင်ဗျဒီတော့ပြည်ထိုင်နေဖွံ့ဖြိုးပါတီတခုရှိပါတယ်နောက်ကမျိုးသားဒီမိုခွဲချုပ်ပါတီရှိပါတယ်နောက်တစ်ခုကကျွန်တော်ရှန်တိုင်းမဒီမိုကရက်တစ်ပါတီဖြစ်ပါတယ်ခင်ဗ
ျအခုပါတီ၃ခုကတိုင်ကြားထားတဲ့အမှု20အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကဘလို့အရေးယူဆောင်ရွက်နေပါသလဲလို့မေးကြည့်တော့
တစ်ဖက်နဲ့တစ်ဖက်တိုင်တာတော့ရှိပါတယ်ခင်ဗျဥပမာမြေကျွန်တော်တို့ဒီခံပြုရနေပြီးတော့ NLU တိုင်တာရှိရဲနောက်တချို့ကိစ္စတွေမှာကျွန်တော်ရှိရနေပြီးတော့စာပို့ထားတယ်ပါလို့ရှိပါတယ်ခင်ဗျစာပို့ထားဆိုတော့အမကြီးသူ့မရှင်ကျွန်တော်တို့ဘလို့ဆောင်ရပါတော့စသဖြင့်ပေါ့နော်ဥပမာကျွန်တော်တို့စိတ်သက်ညီနေဖွဲ့ရှိတဲ့ဒီစိတ်သက်ညီနေဖွဲ့နဲ့ကျွန်တော်တို့ကညီနေဆောင်ဖို့ဆိုစသဖြင့်အဲ့လိုစာရေးကြကျွန်တော်အမတို့ကျွန်တော်ပြောပြောတယ်ကျွန်တော်ဆိုညံ့တော့ခဲ့ပါစေ
ဒါကတော့မဲပေးပိုင်ခွင့်ရှိသူစီးရင်နဲ့မဲအမအယွင်းနေအကြောင်းအပြင်မဲဆွယ်စီယုံရေးကာလတွေအတွင်းမှာတိုင်ကြားထားတဲ့အမှုတွေနဲ့ပတ်သက်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူနှစ်ဦးပြောပြခဲ့တာပါရှင်အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့38ရက်ပဲလိုပါတော့တယ်ဒီအချိန်တွင်းမှာမဲစင်းမှားရင်းနဲ့ပြဿနာမဲပေးကြဖို့မဲစင်းကြည့်ကြဖို့အခက်အခဲတွေကိုလည်းနိုင်ငံတော်ဝန်မှတွေ့ရသလိုတချို့နေရာတွေမှာဆိုရင်နေမြေလုံခြုံအေးချမ်းမှုမရှိတဲ့အတွက်မဲယုံတွေတော့မဖွင့်နိုင်ဘူးဆိုတဲ့အခြေအနေတွေကိုလည်းတွေ့နေရပါတယ်။ဒါကြောင့်2015ထွေထွေရွေးကောက်ပွဲကြီးဟာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်မှတ်တမ်းအဖြစ်တမိုင်းမှာကျန်ရစ်ခဲ့မှာမို့တရားမျှတမှုလွတ်လပ်မှုတို့နဲ့အတူပွင့်လင်းမြေသားမှုရှိဖို့လိုအပ်ကြောင်းနဲ့အတူပြည်သူတွေရဲ့ရွေးချယ်တင်မြှောက်မှုကိုဆိုရကလက်ခံဖော်ဆောင်ပေးဖို့လိုအပ်တဲ့အပြင်အလုံးကလက်ခံတဲ့ရလတ်တွေဖြစ်ဖို့လည်းအရေးကြီးရယ်ဆိုပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းတိုက်တွန်းနေကြပါတယ်ရှင်